Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်မေလ10ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51 နဲ့ပထမနိုင်ဝက်မှာလိုင်းလမီတာ190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စုပြပါပါရှင်တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်တိုးလိုက်တဲ့နေ့မှာပဲမမျှတာတဲ့တရုတ်နဲ့ကုန်သွယ်ရေးကိုဒီတိုင်းဆက်သွားနိုင်တော့ဘူးလို့ဒမရဒေါ်နယ်ထရမ့်က Twitter ပေါ်မှာတောက်လျှောက်ရေးသားနေပါတယ်အေးအေးလက်နက်ကရခိုင်ဖွဲ့နဲ့ပတ်သက်နေတယ်လို့ဆိုပြီးစစ်တပ်ကရွာသားတွေကိုဖမ်းဆီးတဲ့အပေါ်မှာဆိုရင်လည်းအကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်
အခုညပိုင်းဆက်ပြီးတော့နာစင်ကြရမယ်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းအစိုးရစစ်တပ်ရဲ့လုပ်ရက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့စိုးရိမ်ပူပန်လျက်ရှိနေတယ်ဆိုတဲ့အကြောင်းကို
We're deeply concerned about the extrajudicial executions, arbitrary and incommunicado detention.mistreatment, protracted use of a school for military purposes.
ကုလလူခွင့်ရေးကော်မရှင်နာမင်းကြီးယုံပြောခွင့်ရရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ရသေးတော်မျိုးနဲ့ကြောက်တန်းချေးရွာမှာရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်မှုနဲ့တန်တရားနဲ့ဖမ်းဆီးခံရတဲ့လူငယ်တွေအရေးကုလလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံနဲ့တူဒီရခိုင်လွှတ်တော်ကိုယ်စားလှယ်တွေကပါစိုးရိမ်မကင်းဖြစ်နေတဲ့အကြောင်းနဲ့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့စီးပရိပက္ခတွေတွင်အစိုးရစစ်ကြောင်းကိုဘုံခွဲတိုက်ခိုက်သူတရားကိုအသေးဖတ်မိတယ်လို့စစ်တပ်ဘက်ကပြောတာကိုလည်းနားဆင်ကြရမှာပါ။တခါတမရလွန်ငင်းသက်သာခွင့်၃ချိန်စလုံးမှာမပါဝင်ခဲ့တဲ့အကျဉ်းထောင်၈ခုမှာထောင်တွင်းစီပူမှုဖြစ်ခဲ့တာဟာသွေးထိုးလှုံ့ဆော်မှုတွေရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့တမရရုံရဲ့ကြေညာချက်ကိုလည်းနားဆင်ရပါမယ်ရှင်။အခုရင်ဆုံးတော့ဒီကနေ့ညရဲ့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်
။တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်သွင်းကုန်ကွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိဒီကနေ့တိုးမြှင့်လိုက်ပါတယ်။အမေရိကန်ရဲ့လုပ်ရအပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့တရုတ်ကပြောကြားလိုက်ပြီးလိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့ပြောပါတယ်။ဒါပေမဲ့ဘယ်လိုဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ကိုတော့အသိပေးခြင်းမရှိသေးပါဘူး။သမ္မတဒေါ်နယ်ထရမ့်ကတော့သွင်းကုန်ကွန်တိုးတာနဲ့ပတ်သက်လို့ Twitter လူမှုကွန်ရက်ပေါ်မှာတောက်ချာနေမနေ့ထဲကတောက်လျှောက်ရေးသားနေပါတယ်။မမျှတာတဲ့တရုတ်နဲ့ကုန်သွယ်မှုမျိုးအဖြစ်မခံနိုင်တော့ဘူးလို့သမ္မတကဒီ Twitter ပေါ်မှာရေးနေတာပါ။ Washington မှာရောက်နေတဲ့တရုတ်ကုန်သွယ်ရေးအထူးညှိနှိုင်းရေးမှူးဒုဝန်ကြီးချုပ်လျူဟဲကတော့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer နဲ့ဗန်နာရေးဝန်ကြီး Steve Mnuchin တို့နဲ့ဒီကနေ့ဆက်ပြီးဆွေးနွေးမှာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကြာတာရင်းတွေတုန်းကကုန်သွယ်ရေးဆွေးနွေးမှုကနေသဘောတူညီမှုတစုံတရာရခဲ့ပုံမရပါဘူး။ဒါကြောင့်ဆွေးနွေးမှုတွေကိုဒီကနေ့အထိဆက်ဖို့သဘောတူညီခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ထဲကစတင်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေကနေအခုအချိန်ထိသဘောတူညီမှုမရနိုင်သေးပါဘူး။နှစ်ဖက်သဘောတူထားတဲ့အချက်တချို့ကိုတရုတ်ဘက်ကဖောက်ဖျက်တယ်လို့ဆိုပြီးတရုတ်သွင်းကုန်ကွန်တွေကိုသမ္မတထရမ့်ကတိုးမြှင့်လိုက်တာဖြစ်ပါတယ်။သဘောတူညီမှုရကနီမှပြန်ညှိနှိုင်းဖို့တရုတ်တို့ဘက်ကပြောခဲ့တာဖြစ်တယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။
နိုင်ငံကရဲ့ရေးဝူပိတ်ဆို့မှုတွေကိုချိုးဖောက်တဲ့အတွက်မြောက်ကိုရီးယားခုံတင်သင်းပေါ်ကိုအမေရိကန်ကပန်းစီထိန်းသိမ်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေချိန်မှာပဲပထမဆုံးအကြိမ်ဖြစ်တဲ့အခုလိုမျိုးပန်းစီထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒါကြောင့်မြောက်ကိုရီးယားနိုင်ငံရဲ့ဒုတိယအကြီးဆုံးခုံတင်သင်းပေါ်ဟာအမေရိကန်လက်ထက်မှာရောက်နေပြီးတော့အခုဆိုရင်အမေရိကန်ပိုင်ဆာမိုအာကျွန်းကိုသွားရောက်နေဖြစ်ပါတယ်။အနာပိုင်းတွေကတော့တရားရုံးကနေတရားဝင်တာဝရန်ရဖို့အတွက်ကိုဂျိုးပန်းနေပါတယ်။ဒီသင်းမဟာတရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုကြောက်မိသေးတဲ့အမြောက်များဖို့ဆောင်တာနဲ့အဲ့ဒီနိုင်ငံတွေကနေမြောက်ကိုရီးယားနိုင်ငံကိုဆက်ရန်တရားကြီးတွေတင်ပို့တဲ့နေရာမှာအသုံးပြုခဲ့တာဖြစ်ပြီးတော့ဒါဟာအမေရိကန်နဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့အမေရိကန်တောင်းဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးတန်တမာရေးရဆောင်ရွက်မှုတွေအနောက်ရှစ်ဖြစ်မဲ့လောက်ရမျိုးမြောက်ကိုရီးယားဘက်ကမလုပ်ဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းလိုက်ပါတယ်။ဂျာတာရင်းနေတုန်းကမြောက်ကိုရီးယားဘက်ကမစ်ဆိုင်းဒုံးတွေပစ်လွှတ်မှုဟာကိုရီးယားနှစ်နိုင်ငံကြားစစ်ရေးသဘောတူညီမှုတွေကိုချိုးဖောက်တယ်လို့သူ့အနေနဲ့တော့မမြင်ဘူးလို့ကိုရီးယား KBS သတင်းဌာနနဲ့မေးမြန်းခဲ့မှာတောင်ကိုရီးယားသမ္မတကပြောကြားသွားပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရဘက်ကဒီလိုလောက်ရမျိုးအချိန်ချင်းလုပ်နေမယ်ဆိုရင်တော့ဆွေးနွေးညှိနှိုင်းမှုတွေအခက်အခဲရှိလာလိမ့်မယ်လို့ပြောကြားသွားပါတယ်။ပက်ထိန်ဒုံးတွေကိုပြစ်လွှတ်တာဟာ လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ပြီးဒီလောက်ရအပေါ်ဂျပန်ကအင်မတန်စိတ်မကောင်းဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးတာကဲရှိအီဝါယာကတော့တိုကျိုမြို့တော်မှာဒီကနေ့သတင်းတောက်တွေကိုပြောကြားပါတယ်။ကိုရီးယားတွန်းဆွဲမှာနျူကလ িয়ার ကင်းစင်ရေးအတွက်ပူးပေါင်းဆောင်ရွက်ချဖို့နဲ့လက်တွေ့ကျတဲ့လမ်းပြမြေပုံတစ်ခုရအောင်လုပ်ဖို့တရုတ်ကတော့တိုက်တွန်းပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုဆွေးနွေးကြဖို့နဲ့စုံမှတ်တစ်ခုရအောင်စူးစမ်းကြဖို့အတွက်ဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ဂျပန်တောင်ကိုရီးယားပူးပေါင်းဆွေးနွေးရေးဆွေးနွေးပွဲမှာဒီတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲဆိုးမြို့တော်မှာရောက်နေတဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမန်စတီဗင်ဘီကင်ဟာတောင်ကိုရီးယားနိုင်ငံသားဝန်ကြီးတောင်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးတို့နဲ့တွေ့ဆုံပါတဲ့ဆွေးနွေးကြတဲ့အထက်မှာဒီလက်ရှိမြောက်ကိုရီးယားပြဿနာနဲ့မြောက်ကိုရီးယားကိုလူသားချင်းစာနာမှုနဲ့အစားအသောက်ထောက်ပံ့ရေးပေးကိစ္စတွေအဓိကပါဝင်တယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြနေကြပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ကိုဆူယာဘက်ကနေတိုက်ခိုက်ပြီးနေတဲ့ဒေသခံလက်နက်ကိုင်အဖွဲ့တစ်ခုကစုဆောင်းထားတဲ့ကလေးငယ်900လောက်ကိုလွတ်ပေးခဲ့တယ်လို့ကလေးငယ်များကာကွယ်ဆောင်ရှောက်ရေး UNICEF အဖွဲ့ကပြောကြားလိုက်ပါတယ်။ကလေးငယ်တွေကိုအင်အားစုဆောင်းတာနဲ့အသုံးချတာကိုအဆုံးသတ်ပါမယ်ဆိုတဲ့ဂရီကဝေါ်အရာနိုင်ဂျီးရီးယားရှေ့မြောက်ပိုင်းမိုက်ဒူဂရီမြို့မှာကလေးငယ်894ယောက်ကို CJTF တပ်ဖွဲ့ကလွတ်ပေးခဲ့တယ်လို့ UNICEF ကပြောပါတယ်။နိုင်ငံရှေ့မြောက်ပိုင်းလူမှုတိုင်းဝမ်းတွေပေါ်အစ္စလာမစ်စစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကိုအကာအကွယ်ပေးဖို့ CJTF အဖွဲ့ကိုအမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေက2013ခုနှစ်မှာဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။ကလေးစစ်သားစုဆောင်းမှုရဆိုင်မှုနဲ့စုဆောင်းထားတဲ့ကလေးစစ်သားတွေကိုပြန်လွတ်ပေးဖို့ CJTF အဖွဲ့က2019ခုနှစ်မှာလက်မှတ်ထိုးခဲ့ပါတယ်။အဲ့ဒီကပြန်လွတ်ပေးနေတဲ့ကလေးငယ် 1,900 ကျော်ရှိတယ်လို့ UNICEF ကပြောပါတယ်ဒီကနေ့လွတ်မြောက်လာတဲ့ကလေးငယ်တွေကိုတာမန်အရသားတွေကိုနေထိုင်ရှင်သန်နိုင်ဖို့အစီအစဉ်တွေလုပ်ပေးသွားမှာဖြစ်တယ်လို့ပညာရေးထောက်ပံ့မှုအတမူဝန်ကြောင်းဆိုင်ရာသင်တန်းတွေပေးသွားမယ်လို့လည်း UNICEF ကပြောပါတယ်ခင်ဗျာ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300925 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1595တို့ပြောင်းထုတ်လည်ပေးနေပါတယ်ရှင
်။တနင်္လာနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့အကြေညာပေးနေပါတယ်ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကဖမ်းဆီးခံထားရသူဒီအမျိုးသားတွေနဲ့လူငယ်တွေအတွက်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်လက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်နေပုံရတဲ့လုပ်ရက်တွေအတွက်အင်မတန်စိုးရိမ်တယ်လို့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရရူဘတ်ကော်ဗယ်လီကဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါအစိုးရဘက်ကနိုင်ငံတကာလူ့အခွင့်အရေးတွေကိုလေးစားဖို့နဲ့ပဋိပက္ခမှာပတ်သက်နေသူအလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့လဲလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရကော်ဗယ်လီကဒီကနေ့တိုက်တွန်းသွားပါတယ်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့စည်ရင်းတွေအရရွာသားစုစုပေါင်း295ယောက်ဖမ်းဆီးခဲ့ပါတယ်ဗုဒ္ဓဟူးနေ့တုန်းက35ယောက်ထပ်မံလွှတ်ပေးခဲ့တဲ့အတွက်ပြန်လွှတ်ပေးသူစုစုပေါင်း209ယောက်ရှိပြီးတော့ကျန်တဲ့ရွာသားတွေကိုတော့ဆက်လက်စစ်ဆေးနေစေလို့ဆိုပါတယ်မေလ2ရက်နေ့ကတော့ဖမ်းဆီးထားခြင်းပြစ်ခတ်မှုဖြစ်ပွားပြီးအရသား6ဦးသေဆုံးခဲ့ပါတယ်။ဆစ်ဆင်းနေတဲ့အချိန်လူရင်အားနဲ့လက်နဲ့လူရာမျိုးတွေဖြစ်ခဲ့တဲ့အတွက်ဖြစ်ခတ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတချို့ကတော့တပ်မတော်ကနေတမင်ဖြစ်ခတ်တာဖြစ်တယ်လို့ပြောပါတယ်။ AA လက်နက်ကိုင်အဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေမကြခဏဖြစ်ပွားပြီးဆင်းရဲတင်းမာမှုတွေတိုးလာခြင်း AA အဖွဲ့ကိုထောက်ခံတယ်လို့တန်တရားရှိတဲ့ဒေသခံရာနဲ့ချီကိုစစ်တပ်ကဖမ်းဆီးဆစ်ဆင်းနေတယ်လို့ရွာသားတချို့ကို AA တပ်ဖွဲ့ဝင်အဖြစ်ဖော်ထုတ်ဖမ်းဆီးအရေးယူထားတဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်။
တရုတ်နိုင်ငံဟာထိုင်ဝမ်ကိုထိုးဖောက်ဝင်ရောက်ပြီးဩဇာလွှမ်းမိုးနိုင်ဖို့အတွက်အရှင်ဟုန်မြင့်လှုပ်ဆောင်လာနေတယ်လို့ထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါကြောင့်ထိုင်ဝမ်ရဲ့အမျိုးသားလူမျိုးရေးဌာနရဲ့အနေနဲ့လည်းတရုတ်နိုင်ငံရဲ့လှုပ်ဆောင်မှုတွေကိုတံပြန်ကြဖို့သူကပြောကြားပါတယ်။တရုတ်နိုင်ငံဘက်ကဩဇာလွှမ်းမိုးနိုင်ဖို့အတွက်ကြိုးပမ်းမှုတွေထဲမှာထိုင်ဝမ်ရွေးကောက်ပွဲကိုဂျာဝန်နောက်ဆက်ဖို့ကြိုးပမ်းတာမဟုတ်မမှန်သတင်းအမှားတွေလွှင့်တာပါဝင်တယ်လို့ထိုင်ဝမ်အမျိုးသားလူမျိုးရေးအစည်းအဝေးအပြီးမှာသူမကသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်ပြီးအသေးစိတ်ကိုပြောမသွားပေမဲ့ထိုင်ဝမ်ရဲ့အမျိုးသားလူမျိုးရေးဌာနတွေအနေနဲ့တရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုတိုက်ဖြတ်မဲ့နီလန်တွေကိုရှာဖွေသွားမှာဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်ထိုင်ဝမ်ရေးလက်ချားမှာစီးရရန်လုံမှုတွေကိုထိုင်ဝမ်ဘက်ကတားဆီးသွားမှာဖြစ်သလိုခင်မီစစ်လက်နက်ပစ္စည်းတပ်စင်တာမှာကြာသေးခင်ကစတင်လိုက်တဲ့ပြည်ထောင်စုရင်ကုန်တင်ပေါ်တိဆောက်နိုင်ရဲ့အစီအစဉ်တွေအပါအဝင်ကာကွယ်ရေးစွမ်းရည်ကိုမြင့်တက်သွားမယ်လို့လည်းပြောပါတယ်။ တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်ဟာထိုင်ဝမ်ကိုတရားဝင်လွတ်လပ်ရေးကြီးညာနိုင်မှုအတွက်လှုံ့ဆော်လာနေတယ်လို့တန်ကြားရှိနေပြီးဒါကြောင့်နိုင်ငံရေးအရာရောစီးရပါဖီအားတွေပေးဖို့ပုံမှန်လေးအချိန်မြင့်လှုံ့ဆော်လာနေတာဖြစ်ပါတယ်ထိုင်ဝမ်ဘက်ကတရားဝင်လွတ်လပ်ရေးကြီးညာမှာကိုတော့တရုတ်နိုင်ငံကလုံးဝကိုမလိုလားတာဖြစ်ပါတယ်ခင်ဗျာ
အပီပီဆိုင်ရာရဲတပ်ဖွဲ့အင်တာပိုဥက္ကဋ္ဌဟောင်းမန်ဟွန်ဝေကိုအာဏာအလွဲသုံးစားလုပ်မှုအာဂတိလိုစားမှုတို့နဲ့တရုတ်အစိုးရကတရားဝင်ဆွဲချက်တင်လိုက်ပါတယ်အများပြည်သူလုံခြုံရေးဒုဝန်ကြီးတရုတ်ကမ်းခြေစောင့်တပ်အကြီးအကဲစားတဲ့တာဝန်တွေယူခဲ့စဉ်ကမန်ဟွန်ဝေအာဏာအလွဲသုံးစားလုပ်ခဲ့တယ်လို့နိုင်ငံအရှေ့မြောက်ပိုင်းတျန်ချင်းမြို့အစိုးရရှိနေရုံးကဒီကနေ့ကြေညာပါတယ်ပြင်သစ်နိုင်ငံမှာနေထိုင်နေတဲ့မန်ဟွန်ဝေရဲ့ဇနီးကတော့ဒီဆွဲချက်တွေကိုပယ်ချလိုက်ပြီးတော့နိုင်ငံရေးချောင်သူခင်မုန်းကိုထားဖန်စီထားတာလို့ပြောကြခဲ့ပါတယ်။အင်တာပိုရဲ့ဥက္ကဋ္ဌအဖြစ်သူ2016ခုနှစ်မှာရွေးကောက်ခံခဲ့ရတာပါ။အင်တာပိုရုံးချုပ်ရှိတဲ့ပြင်သစ်ကနေဒီတရုတ်နိုင်ငံကိုပြန်လာစဉ်2018စက်တင်ဘာလမှာဖန်စီခံခဲ့ရတာဖြစ်ပါတယ်။သူ့ကိုဖန်စီတဲ့အကြောင်းအင်တာပိုကိုတရုတ်အစိုးရကအသိမပေးတဲ့အတွက်မန်ဟွန်ဝေဘယ်ရောက်နေတယ်လဲဆိုတာအသိပေးဖို့တရုတ်အစိုးရကိုအင်တာပိုကတရားဝင်တောင်းဆိုခဲ့ရပါတယ်။လက်ပေးတာကိုလက်ခံတယ်ဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုဖန်စီခဲ့ကြောင်းနဲ့အင်တာပိုဥက္ကဋ္ဌရာထူးကနေနှုတ်ထွက်တယ်လို့တရုတ်အစိုးရကနောက်မှကြေညာခဲ့ပါတယ်။
တောင်အာဖရိကနိုင်ငံမှာဗုဒ္ဓဦးနေကချင်းပါခဲ့တဲ့ပါလီမန်ရွေးကောက်ပွဲတွေမှာလက်ရှိအာဏာရ African National Congress ANC ပါတီကထပ်ပြီးတော့အနိုင်ရမဲ့ပုံရနေပါတယ်ဒီကနေ့တောက်ချာနေ့မဲ85 6ရာခိုင်နှုန်းရေတွက်ပြီးချိန်မှာတော့သမရဆရောရမာဖိုစာဦးဆောင်တဲ့ ANC ပါတီကမဲ58ရာခိုင်နှုန်းရရှိထားပါတယ်တောင်အာဖရိကနိုင်ငံမှာအသားရောင်ခွဲခြားမှုဆုံးသက်ခဲ့တဲ့1994ခုနှစ်ကစလို့အခုပါလီမန်ရွေးကောက်ပွဲဟာ6ချိန်မြောက်ဖြစ်သလို1994ခုနှစ်ကတည်းက ANC ပါတီအနိုင်ရလာခဲ့တာဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နာဆင်ရပါမယ်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာမှာရခိုင်မျိုးသားနဲ့လူငယ်တွေကိုဆက်လက်ဖမ်းဆီးထားတဲ့ပေါ်စိုးရိမ်ကြောင်းနဲ့ထိမ့်သိမ့်ထားစဉ်စစ်တပ်ကပြစ်ခတ်မှုကြောင့်တိုက်စုံမှုတွေကိုလွတ်လပ်တဲ့စုံစမ်းမှုတွေနဲ့ဖော်ထုတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။လက်နက်ကင်ပြိပခတွေအတွင်အရသားတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကဒီကနေ့ပဲတိုက်တွန်းလိုက်တာပါ။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ဒီကံပြင်းတဲ့အတွင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာဒေသခံတွေဘက်က AA အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်လို့တန်တရားရှိခံရသူတွေကိုလူညွန့်ရေးတပ်ဖွဲ့တွေကထိန်းသိမ်းထားတာပါအစိုးရတပ်ဖွဲ့တွေကထိန်းသိမ်းထားစဉ်အပြစ်မဲ့ဒေသခံအရသားတွေဥပဒေမဲ့ဖမ်းဆီးတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူပတ်ကိုဗယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့တာပါ
We're deeply concerned about the extrajudicial executions, arbitrary and incommunicado detention, mistreatment.
အကြမ်းဖက်လို့ရတွေလုံးဆောင်နေတဲ့လက်နက်ကင်ဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့ဒေသခံကြီးရွာသားအများပြားကိုဥပဒေမဲ့တပ်ဖြတ်တာအပြင်လူတွေနဲ့တွဲဆုံခွင့်မပေးဘဲဖမ်းဆီးထားတာမတရားပြုကျင့်တာစာတင်ကြောင်းတွေကိုစစ်တပ်တွေကာလရှည်ကြာအသုံးပြုနေတာစတဲ့လို့ရတွေပေါ်ကျွန်တော်တို့အထူးစိုးရိမ်ပူပန်မိပါတယ်ဒါပြင်ဒီဖြစ်ရပ်ကိုတပ်မတော်ကစုံစမ်းစစ်ဆေးမယ်လို့ကြေညာလိုက်တဲ့ပုံမှာလည်းကျွန်တော်တို့အင်မတန်စိုးရိမ်မိပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အရင်အခွင့်အရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့တပ်မတော်ကစုံစမ်းစစ်ဆေးပြီးပြစ်မှုကျွလွန်သူတွေကိုထိရောက်စွာအပြစ်ပေးအရေးယူခဲ့ခြင်းမရှိတဲ့အတွက်အခုဒီချိန်တပ်မတော်ကသူနည်းသူဟာနဲ့သူစုံစမ်းစစ်ဆေးမယ်ဆိုတဲ့ကြေညာချက်ကိုကုလသမဂ္ဂကစိုးရိမ်ကြောင်ပြောဆိုလိုက်တာဖြစ်ပါတယ
် OHR has repeatedly observed that investigations by the Tapmadaw serve only to whitewash alleged crimes that have been committed
OHCHR ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကလိလာတွေ့ရှိချက်တွေအရအရင်ဖြစ်စဉ်တွေအတွက်တမတော်ဘက်ကလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေဟာဖြစ်စဉ်ကိုဖုံးဖိဖို့တက်တက်လုံဆောင်ခဲ့တယ်ဆိုတာတွေ့ရပါတယ်။ကြောက်တန်းဖြစ်စဉ်နဲ့ပတ်သက်လို့ဗက်လိုက်မှုမရှိတဲ့လွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့တောင်းဆိုနေကြတဲ့ညီတို့ကျွန်တော်တို့လည်းတောင်းဆိုပါတယ်။အလားတူပဲမြောက်ဦးဖြစ်စဉ်ကိုလည်းဒီအတိုင်းစုံစမ်းစစ်ဆေးတင်ပါတယ
်။အစိုးရဘက်ကနိုင်ငံတကာလူ့ခွင့်ရေးတွေကိုလေးစားဖို့နဲ့ပဋိပက္ခမှာပါဝင်ပတ်သက်နေသူအားလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့ကိုလည်းလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကိုဗယ်ကဒီကနေ့တိုက်တွန်းသွားပါတယ်။လက်ရှိကြောက်တမ်းမြို့နယ်ဝန်းကျင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ဆက်နွယ်ပြီးဒေသခံကျေးရွာသား40ကနေ50လောက်အထိထိမ့်သိမ်းခံထားရတယ်လို့လည်းကုလသမဂ္ဂကဒီကနေ့ပြောပါတယ်။မြမတက်မတော်ကာကွယ်ဦးစီးချုပ်ယုံရဲ့စီးရင်နေအရာရွာသားစုစုပေါင်း285ယောက်ဖမ်းဆီးခဲ့တာမှာဗိုလ်ထုနှစ်က35ယောက်ကိုလွတ်ပေးခဲ့တဲ့အတွက်ပြန်လွတ်ပေးသူစုစုပေါင်း209ယောက်ရှိသွားပြီလို့ဆိုပါတယ်။ ကြံရွာသားတွေကိုတော့ဆက်လက်စစ်ဆေးနေစေလို့ဆိုပါတယ်။မေလ၂ရက်နေ့ကတော့ဖမ်းဆီးထားခြင်းပြစ်ခတ်မှုဖြစ်ပွားပြီးအရသား6ဦးသေဆုံးခဲ့ပါတယ်။စစ်ဆေးနေတဲ့အချိန်လူအင်အားနဲ့လက်နက်လူတာမျိုးတွေဖြစ်ခဲ့တဲ့အတွက်ပြစ်ခတ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတချို့ကတော့တပ်မတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောပါတယ်။လက်နက်ကင်အဖွဲ့နဲ့တပ်မတော်အကြတိုက်ပွဲတွေမကြာခဏဖြစ်ပွားပြီးစီးရဲတင့်မာမှုတွေတိုးလာခြင်း AA အဖွဲ့ကိုထောက်ခံတယ်လို့တန်တရားရှိတဲ့ရာနဲ့ချီတဲ့ဒေသခံတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတယ်လို့ရွာသားတချို့ကို AA အဖွဲ့ဝင်အဖြစ်ဖော်ထုတ်ဖမ်းဆီးအရေးယူထားတဲ့အကြောင်းတပ်မတော်ဘက်ကပြောထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အခုလိုရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ရသေးတော်မြို့နယ်ကြောက်တန်းရွာမှာဆက်လက်ဖမ်းဆီးထားခံရသူတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်တဲ့အကြောင်းနဲ့ဖမ်းဆီးထိန်သိမ်းထားစဉ်ပြစ်ခတ်မှုကြောင့်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်တွေကိုဖော်ထုတ်နိုင်ဖို့ရခိုင်နိုင်ငံရေးအတိုင်းဝိုင်းကတိုက်တွန်းလိုက်ကြပါတယ်ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်ပြည်နယ်လွှတ်တော်နဲ့တပ်မတော်ကပါစုံစမ်းဖော်ထုတ်ဖို့စီစဉ်နေချိန်မှာပဲအခုလိုတိုက်တွန်းလိုက်ကြတာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပါမယ်ရှင်
။ဟုတ်ပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကအရက်သားတွေကိုတပ်မတော်ကနေဖမ်းဆီးစစ်ဆေးနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဒေသခံနိုင်ငံရေးအတိုင်းဝိုင်းကပါစုရင်နေကြတာပါ။ထိန်းသိမ်းခံထားရစဉ်ပြစ်ခတ်မှုကြောင့်တိုက်ဆုံမှုတွေဖြစ်ခဲ့တဲ့အပေါ်မှာလည်းအဖြစ်မှန်ကိုဖော်ထုတ်ဖို့တိုက်တွန်းနေကြပါတယ်။နိုင်ငံရေးပါတီတွေနဲ့တပ်မတော်ကကိုယ်စားလှယ်တွေပူးပေါင်းဖွဲ့စည်းထားတဲ့စုံစမ်းရေးအဖွဲ့အနေနဲ့ဖြစ်ရမှန်ကိုဖော်ထုတ်နိုင်မယ်လို့မျှော်လင့်ကြောင်းရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆော်ဝီကပြောပါတယ
်။ဒီ April 20ကိုသုံးစီရနေကဖြစ်ပေါ်ခဲ့တဲ့ဖြစ်စဉ်တွေနဲ့ဆက်တင်ပြီးတော့ကွင်းချင်းလေးလာစုံစမ်းဖို့အတွက်ရခိုင်ပြည်နယ်သို့တော်မှာဖွဲ့စည်းထားတဲ့လုံခြုံရေးစီမံခွင့်ခွင့်ရေးတရားဥပဒေစိုးမိုးရေးအဖွဲ့ကိုတော့မေလ၈ရက်နေ့ကဖွဲ့စည်းထားတာတွေ့ပါတယ်။အဲ့ဒီမှာခေါင်းဆောင်အဖြစ်ဒီခိုင်ချိုးပိုးပါတီမှာဥဆောင်စုံမျိုးကိုခေါင်းဆောင်တင်ထားပါတယ်။အဲ့တော့အဲ့ဒီမှာပါတဲ့ကိုယ်စားလှယ်တွေကတော့ ANP ပါတီ၊ရခိုင်မျိုးသားပါတီရဲ့နောက်တစ်ခါ NLD ၊ရခိုင်ဒီမိုကရေစီခွဲချုပ်ပါတီရဲ့နောက်တစ်ခါတမတော်ဘတ်လက်တော်ကိုယ်စားလှယ်တွေလက်ပါပါတယ်။အဲ့တဲ့ကြောင့်ဒီလိုပေါ့နော်ဘောင်းဆောင်ဖွဲ့စည်းထားတဲ့ပေါ့နော်တော်တော်ကိုယ်စားလှယ်တွေနဲ့အခုလိုစုံစမ်းဆစ်ဆေးရေးတော့တာဟာအပြစ်မှန်တစ်ခုကိုပေါ်ထုတ်နိုင်တယ်လို့လည်းယုံကြည်ပါတယ်
။ရခိုင်ပြည်နယ်လွတ်တော်မှာတော့ရသေးတော်မြို့နယ်ကြောက်တန်းရွာအရေးနဲ့ပတ်သက်ပြီးအရေးကြီးအဆိုတင်သွင်းခဲ့သူရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကတော့ဖမ်းဆီးထိန်းသိမ်းခံထားရသူတွေကိုဥပဒေရဲ့အကာအကွယ်ရဖို့အရေးကြီးတယ်လို့ပြောပါတယ်
ကျွန်တော်တို့တင်ငယ်သားပြည်ဦးရဲ့အခွင့်နဲ့အတူဟိုကျွန်တော်တို့ရာသင်းရထိုက်တဲ့အခြေသားဆိုရင်လည်းအခြေသားအချုပ်သားဆိုရင်အချုပ်သားပေါ့အဲ့ဒီအချုပ်သားတွေရဲ့အခွင့်အပေါ်မှာပဲစစ်စစ်သိနေတာပေါ့နော်နောက်တစ်ချက်ကမသိခါတဲ့လူကိုစစ်စစ်တဲ့အခါကတော့အဲ့ဒီလူကအပြစ်သားလည်းမဟုတ်သေးဘူးပေါ့နော
်မသ
ိခါပေါ်ရှိတဲ့လူတွေရောဖြစ်တဲ့အတွက်ကြောင့်အဲ့ဒီလူတွေပေါ်မှာရဲစခွဲသားတဦးလူမဆက်ဆံပေးနေပေါ့ဟိုပေါ့ညာတတစစ်စစ်သိနေတာပေါ့အခုလေသူတို့ကတော့ရိုက်တာဗုဒ္ဓတော့မရှိပါဘူးကျွန်တော်တို့မင်းမင်းကြည့်တာပေါ့နော်
ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်တို့စစ်ဖြစ်နေတဲ့အချိန်ဒေသခံရခိုင်ပြည်သူတွေကိုရခိုင်တပ်နဲ့ဆက်ဆက်တဲ့ဆိုပြီးဆွဆွဲဖမ်းဆီးနေမှုတွေဟာဒေသခံတွေအထူးသဖြင့်လူငယ်တွေကြားမလိုလားအပ်တဲ့နာကျင်မှုတွေပိုဖြစ်လာနိုင်တဲ့အတွက်သက်ဆိုင်တဲ့အာဏာပိုင်တွေဘက်ကစင်ကျင်ကြဖို့ကိုလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆော့ဝေကတတိပေးပါတယ
်အားလုံးသောရခိုင်တိုင်းရင်းသားလူငယ်တွေဟာအေးအေးလို့လေသမလို့မရဘူးအဲ့တကြောင့်ဒီလူငယ်တွေအတွက်စိုးရိမ်နေအဖြစ်လို့လဲဆိုတော့ဒီဖြစ်စဉ်မှာပေါ့နော်တည်တော်တဲ့ဖြစ်စဉ်ခေတ်မှာလည်းလူငယ်တွေပဲဖြစ်ပါတယ်30ပတ်ဝန်းကျင်လေးတွေက6ယောက်စလုံးက30ပတ်ဝန်းကျင်လေးဖြစ်တော့တယ်နောက်တစ်ခါဟိုနေရလဲဒီ4ယောက်ကိုဖမ်းပြီးတော့အေးအေးနဲ့ပတ်သက်တယ်ဆိုပြီးတော့စစ်တွေရေးစခန်းကိုပို့တာတွေလည်းလူငယ်တွေပဲဖြစ်ပါတယ်အဲ့တော့ရခိုင်ပြည်ကလူငယ်လေးတွေကဒီမျိုးရှိစိတ်တွေကပို့ပြီးတော့ပြင်းထန်ပြီးတော့ဒီလိုလုံလာလေလေမျိုးရှိစိတ်တွေပြင်းထန်ပြီးတော့သူတို့ကဒီဟိုပါဘောသူတို့ရဲ့စိတ်ခင်စားချက်တွေများလာကြတယ်အဲ့တဲ့ကြောင့်ဒါကကောင်းတဲ့လက္ခဏာမဟုတ်ပါဘူးဘာလဲဆိုတော့သူတို့တွေကဒါကိုဒီကျမတို့ကလူမျိုးအချင်းချင်းကိုလည်းအမုန်းပေါ်စီတယ်နောက်တစ်ခါတက်မတော်ကိုလည်းပို့ပြီးတော့သူတို့အဖင်လွေအမုန်းပေါ်မှုတွေဖြစ်တာကတော့မကောင်းဘူးအဲ့တဲ့ကြောင့်ဒီလူမေလေးတွေကိုတော့ပေါ့နော်ဘာပဲဖြစ်ဖြစ်ဟိုပါဘောနော်ဒီတကေဒီပြင်းမှုတွေနဲ့မသက်ဆိုင်ဘူးဆိုရင်သူတို့ကိုအမြန်ဆုံးဆွတ်ပေးခြင်းပါပဲ
အခုချိန်အထိကြောက်တမ်းမျိုးပြစ်ခတ်မှုတွေအတွင်းမြမတက်မတော်ကာဝဲဦးစည်းချုပ်ရုံးရဲ့စီးရင်နေအရာကတော့အဖမ်းခံထားရသူက295ယောက်ရှိပြီးတော့ပြီးခဲ့တဲ့ဗိုလ်တဖူနေက35ယောက်ထပ်ပြီးတော့လွှတ်ပေးခဲ့တဲ့အတွက်စုစုပေါင်း209ယောက်လွှတ်ပေးခဲ့ပြီးကြံတဲ့ရွာသားတွေကိုတော့ဆက်လက်စစ်ဆေးနေဆဲဖြစ်ပါတယ် ဒီလိုမျိုးအရသားတွေကိုစစ်ဆေးတဲ့အချိန်မေလ၂ရက်နေ့ကပြစ်ခတ်မှုဖြစ်ပွားပြီးအရသား6ဦးသေဆုံးခဲ့ပါတယ်စစ်ဆေးနေတဲ့အချိန်မှာလူအင်အားနဲ့လက်နက်လူတာမျိုးဖြစ်ခဲ့တဲ့အတွက်ပြစ်ခတ်တာလို့တပ်မတော်ဘက်ကပြောပေမဲ့လူဒေသခံရွာသားတချို့ကတော့ဒီပြောဆိုချက်တွေဟာမမှန်ကန်ဘူးဆိုပြီးပြောဆိုထားကြပါတယ်ရှင
်မဆုမောင်ပြပြသွားတာပါရှင်အစိုးရတပ်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့ကြားစီရေးတင်မှမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီကနေ့မနက်ပိုင်းကဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးဘုံခွဲတိုက်ခိုက်သူ AA တပ်ဖွဲ့ဝင်ကိုအသေးဖမ်းဆီးရမိခဲ့တဲ့အကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကညနေပိုင်းမှာလည်းကြောက်တော်နဲ့ပုံနှကျွန်းမြို့နယ်အဆက်မှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရပေမဲ့ထိခိုက်မှုမရှိဘူးလို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ကြောက်တော်မြို့ဆောင်ဖက်6ဖာလုံးကွာတောင်ပေါင်းရွာနဲ့ဖရဲပေါင်းရွာချမ်းမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ကြောက်တော်နာလီမှာပဲရန်ကုန်စစ်ပေးကားတန်းပေါ်မှာဟိုဘက်ကစစ်ပေးတပ်ကအပွင့်တွေပေါ့အဲ့မှာတော့မိုင်းဘုံပေါက်ကွဲမှုလေးရှိတယ်ထိခိုက်ဒဏ်ရာရမှုကတော့ကျွန်တော်ဘက်ကတော့မရှိဘူးဘုံခွဲသူကြပြေးလာတယ်အဲဟိုဘက်ကလည်းသူကမိုင်းဆွဲပြီးကြပြေးတဲ့လူတယောက်တော့အသေးဖမ်းဆီးရမှာတော့ရှိတယ်လက်ပစ်ပုံတစ်လုံးနဲ့
ကြောက်တော်မြို့ဝင်မီတာ3000กว่ามาအဝေးထိန်း remote mine နှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တဲ့ AA ဖွဲ့ဝင်လူကိုဆိုင်ငယ်တစီလက်ပြဘုံတစ်လုံးဖုံးနှလုံးမိုင်းထောင်ရမှာအသုံးပြုတဲ့ဆက်ဆက်ပစ္စည်းတွေနဲ့အတူအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တယ်လို့ဒီကနေ့မှာတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်တပ်မတော်ဘက်ကလို့ယူဆရတဲ့ဘုံခွဲသူတွေကိုအသေးဖမ်းဆီးရမိတယ်လို့တပ်မတော်ကပြောပေမဲ့ဒေသခံတွေကတော့တေဆုံးသူဟာဖျားပေါင်းကြေးရွာသားမော်တော်ဆိုင်ငယ်တက္ကစီလိုင်းဆွဲနေသူတူလို့ဆိုပါတယ်။ဘုံပောက်ကွဲပြီးမြန်မာစစ်တပ်ကနေပြစ်ခတ်လို့ရွာသားတို့တိတ်ဆုံးပြီးနောက်သူတန်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံတို့ကပြောပါတယ
်။ဖေဘောင်းရွာကစွန်းစားနေတဲ့တက္ကသိုလ်တို့ဦးပြည်တွေကိုမောင်မောင်ဝဲသူမျက်စောကြီးဒီမှာကြောက်တော်ကိုသူ့မိမတစ်ခေါက်လာပို့သေးတယ်။သူကကြောက်တော်မြန်မာပြည်မှာကရင်ရရွာရွာကိုပြင်တာအဲ့မှာလမ်းမှာဖြစ်တာတင်တယ်။နှစ်ခုမှာပြင်းနေတယ်ရယ်၊ပြေတော့မှာပြင်ရယ်၊ဆက်လက်ကတော့များများနဲ့ပြည်နေတယ်ဒီတော့တောင်ပေါင်းပါကကလဒဲမြစ်ကိုကတို့ကူးနေတယ်ကတို့တူလက်ဖူးမှာကြေပြိမှန်ပြီးတော့တက်တော့ရှိရုံရောက်နေတယ်ဒီမှာတက်တော့ကပြစ်တာဘာဖြစ်လဲဆိုတော့အေးရောင်းကိုပေါ်ယူတဲ့အချိန်ခဏစရာရပန်းချို့ပါလေတောင်ကျန်သူငါတို့ကိုမိုင်းဆောက်လို့သူ့ကိုပြစ်ထည့်လိုက်တယ်ပြစ်လိုက်ပြီးတော့ဒါကအေးဆိုပြီးတော့ပြုတ်ကြတယ်တောင်ပေါင်းရွာမှာလေတချို့အိမ်တွေကကြီးကြတာတွေတို့မျက်မျက်ချီလို့ရသားတွေပြောချင်ရပြီးတော့
အလားတူမနေ့ညနေ 9:00 နာရီမှာဘုံလူချင်းမြို့နယ်ဆောက်ဒေဝုန်းနဲ့မော်ရွာနီးကရိုးချမ်းကိုဖျက်ကူးတဲ့ရထားလမ်းမှာသမတော်စိတ်ကြောင်ဘုံခွဲတိုက်ခိုက်ခံရတယ်လို့ဘုံလူချင်းမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကုစလေဥခင်မောင်လက်ကပြောပါတယ
်သမတော်ကဖျက်ကွာနေတယ်ဒီရထားလမ်းပဲရထားမပြေးတာတော့ကြာနေတယ်လားရိုးချမ်းကိုကူးတဲ့ကားပဲစီနာတော့တော့အဲ့ဒီမှာမိုက်ခွေးတာဘယ်သူမှအဲ့ဒီကမပေးတော့အတိအကျဘယ်သူမှမပြောနိုင်အပြေပြောင်းအကြဆုံးကို
တမ်မရစိတ်ချောင်းတွေကနေအေအေဖွဲနဲ့တိုက်ပွဲဖြစ်ပွားနေတဲ့ရူချောင်းဆက်ပိုင်းတောင်တန်းဘက်ကိုအင်အားဖြည့်တင်းဖို့လာရင်အေအေဖွဲကနေဘုံခွဲတိုက်ခိုက်တာဖြစ်နိုင်တယ်လို့လည်းသူကဆိုပါတယ်။တမ်မရသတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့ဘုံလူချိုးမြို့နယ်ဆက်ဒေဝုန်းရွာနီးမှာတမ်မရစိတ်ချောင်းမိုင်းခွဲတိုက်ခိုက်ခံရတဲ့အကြောင်းအတည်ပြုခဲ့တယ်လို့စီကိုက်မှုမရှိဘူးလို့ပြောပါတယ
်။ဒေဝုန်းလားဗလားမေးခိုင်းတာလေးမှာဖြစ်တာ။အဲဒီမှာလည်းကျွန်တော်တို့မိုင်းဆွဲတိုက်ခိုက်မှုတစ်ခုရှိတယ်။အေအေဖွဲပါပဲ။အဲ့ဒီကကြာသူကကျွန်တော်တို့ဈာမတစ်ချက်ကမိုင်းဆောင်တွေလောက်တာပဲစိုက်တိုင်းရမှုတော့မရှိဘူ
းမနေ့ကနေ့ဒီကနေ့ကြောက်သွုံနဲ့ဘုံလူချိုးမြို့နယ်တွင်ဘုံခွဲစိုက်ကဲမှုနဲ့ပတ်သက်လို့သတင်းချက်လက်တွေမရရှိသေးဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကတော့ပြောပါတယ်ဘုံပေါက်ကွဲပြီးသမတော်ဘက်ကလက်နက်ကြီးတွေနဲ့ပြေခတ်မှုကြောင့်ဒေဝုန်းနဲ့မော်ရွာကားတွေရွာကနေထွက်ပြေးသိမ်းရှောင်နေရတယ်လို့ဒေသခံတို့ကပြောပါတယ်ပြီးကြတဲ့ရက်ပိုင်းတွေတုန်းကလည်းကြောက်တော်မြို့နယ်ဝါတောင်စစ်ဆောင်စခန်းတွေရွာသားတို့မိုင်းနှိမ်မိပြီးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြအုံမျိုးနယ်ကရွာသားတို့ကလည်းမိုင်းနှိမ်မိတိတ်ဆုံးခဲ့ပါတယ်။ဒီမိုင်းတွေဟာပယ်ဖွဲ့ကထောင်ထားတယ်ဆိုတာမသိရသေးပါဘူး။2019ခုနှစ်ဇန်နဝါရီလကနေဒီကနေ့ထိ AA ဖွဲ့ကနေမိုင်းထောင်ခဲ့တာအကျဉ်း16ကျဉ်ရှိပြီးတော့မိုင်း46လုံးကိုတပ်မတော်စစ်ကြောင်းတွေကပေါ်ထုတ်ဖောက်ခွဲဖျက်ဆီးနိုင်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ဒီနှစ်စံပိုင်းလေးလသာစစ်ရေးသိမ်းမှတ်မှုကာလအတွင်းရွာသား10ဦးကျော်မြေမြုပ်မိုင်းကြောင့်တိတ်ဆုံးခဲ့တယ်လို့6ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းစစ်တမ်းကောက်ယူထားတဲ့ရခိုင်လူမှုအဖွဲ့အစည်းတာဝန်ခံတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုအိမ်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ဘက်ကစီရေးပြိပခါတွေကိုဒီမှာပဲရန်နာပြရစေ။အခုမြန်မာနိုင်ငံတွင်းကအချင်းထောင်တချို့မှာစုပို့မှုဖြစ်ခဲ့တဲ့အကြောင်းတွေကိုအလှည့်ပေးခြင်းပါလေ။ သမရရဲ့လွင်ငင်းချမ်းသာခွင့်၃ချိန်ထုတ်ပြန်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့ငါထောင်တော်များများမှစုပူမှုတွေတစ်ချိန်တည်းတစ်ပြိုင်တည်းမှဖြစ်ခဲ့ပြီးအကျဉ်းသားတွေရဲ့တောင်းဆိုချက်တွေကလည်းတူညီနေတာကြောင့်ဒီစုပူမှုတွေမှာချိတ်ဆက်လှုပ်ဆောင်တာတွေနဲ့တွေးထိုးလှုံ့ဆော်မှုတွေရှိတဲ့တဲလို့ယူဆရတဲ့အကြောင်းသမရယုံကသတင်းထုတ်ပြန်ထားပါတယ်။၃ရက်အတွင်းမှာအကျဉ်းထောင်၈ခုကစုပူခဲ့မှုဖြစ်ခဲ့ပြီးတော့၄ဦးသေဆုံးခဲ့ပါတယ်။ထောင်တွင်းစုပူမှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုကိုထက်အောင်ခန့်ကစူးစီးတင်ပြထားပါရရှင
်။နိုင်ငံတော်သမ္မတကတတိယကြိမ်လူငင်းချင်းနောင်ကွင်ပေးပြီးနောက်ရက်မှာပဲအချင်းထောင်စုပူမှုတွေဟာတနည်းရဲတစ်ချိန်ထဲမှာပဲဖြစ်ပေါ်ခဲ့ပါရယ်။၃ရက်တွင်အချင်းထောင်၈ထောင်စုပူခဲ့ပြီးမင်းညာပိုင်းကကတားအချင်းထောင်စုပူမှုဖြစ်ခဲ့ပါရယ်။ကတားအချင်းထောင်စုပူတာနဲ့ပတ်သက်လို့စကိုင်းနိုင်ဒေသကြီးလွတ်တော်မဲဆန္ဒနယ်နှင့်လွတ်တော်မတ်ဦးညီညီထွန်းက
မနေ့ကညနေပိုင်း6:20လောက်မှာပေါ့ဗျာ။ထောင်နည်းနည်းဆူတာပေါ့နော်။10မိနစ်လောက်ကြာတယ်ဗျာ။မင်းညနေကနေစပြီးတော့တောင်းဆိုတယ်ဗျာ။အချိန်10မိနစ်လောက်ကတော့ကြာတာပေါ့နော်။ဒါဆိုတော့မင်းညနေကငြိမ်သွားတယ်။ဒီနေ့မနေ့ကြာတော့ဒီညွတ်တဲ့အုပ်ချုပ်မှုတွေခဲအုပ်ချုပ်မှုတွေနဲ့အဲတက်ဆိုင်ဌာနတွေနဲ့သူနဲ့ဆိုဆိုညီနိုင်ဝယ်လုပ်တယ်ဗျကျွန်တော်အချုပ်ခရအချုပ်မှုတွေကသူတို့တောင်းဆိုချက်တွေကိုအထက်အဆင့်ဆင့်ကိုပြန်လဲတင်ပြပေးမယ်ဆိုပြီးတော့မှအေးချမ်းချမ်းနဲ့တော့အခုအဆင်ပြေသွားပါတယ်ဗျ
မြကြီးနာဖန်ဒဝဲတာယာဝတီကလေးမော်လိုက်ပတိန်ရွှေဘူကတာအချင်းထောင်တွေကအချင်းသားတွေဟာတတိယကြိမ်လူငင်းချင်းနာခွေမှာမပါဝင်တဲ့အတွက်အချင်းသားဒန်းနုခွင့်ရရှိရေးအစိုးရအဖွဲ့လူ့ခွင့်ရေးကော်မရှင်သတင်းမီဒီယာတွေနဲ့တွေ့ဆုံမှုတောင်းဆိုကြတာဖြစ်ပါတယ်ရွှေဘိုကျင်းထောင်မှာတော့စူပူတာကြောင့်အာနာပိုင်နီဘက်ကပြစ်ခတ်ဖြိုခွင်းခဲ့လို့အကျဉ်းသားလေးဦးတေဆုံပြီးအကျဉ်းသားချုပ်ဒဏ်ရာရှိခဲ့ပါတယ်။နိုင်ငံတော်သမ္မတယွန်းကတော့အခုထောင်စူပူမှုတွေမှာတွေးထုတ်လုံဆောင်မှုတွေနဲ့ချိတ်ဆက်ဆောင်ရွက်လာပြီးရှိနေတယ်လို့ယူဆကြောင်းနဲ့ဒီအတွက်စုံစမ်းစစ်ဆေးမယ့်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ထောင်မှုကြီးအငြင်းသားဖြစ်သူဦးခင်မောင်မြင့်ကအခုလိုတုံ့တက်ပါတယ
်။အခုရင်းမတူညီမှုဆိုတာတကယ်မှန်သလား။ဒီနေရာမှာမတူညီတာလေဒါဘယ်လိုပြန်ပြီးကုစားပေးမလဲဆိုတာကိုတိတိယောက်ယောက်ဖို့ထုတ်ပြီးတော့မှဟိုဆောင်ရွက်ပုတ်လို့တာပေါ့အဲ့ဒါကိုတော့အာယုံမဆိုင်ပဲနဲ့ဒီဟာကတက်တဲ့ဟိုတွေးတော့လုံထော်တာဆိုတော့လမ်းကြောင်းကြီးကိုလိုက်သွားရင်တော့ဖြည့်ရှင်းမှုပိုင်းမှာလွဲသွားလိမ့်မယ်လို့ထင်တယ်အဲ့တော့ပြန်ထုတ်ပြီးတော့တုံးတက်ပြီးပြောပါဆိုရင်တော့ကျွန်တော်တို့အတွေ့အကြုံနဲ့ကျွန်တော်တို့ရဲ့ဟိုအခုလက်တော်ဖြစ်စဉ်ဒီပေါ်မှာတုံးတက်ကြည့်ရင်ဒါတွေးတော့လုံထော်လို့ဒီလိုဖြစ်တယ်ဆိုတာဒီသွေးစားရတဲ့တဲ့တာဖြစ်ပြီးဖြစ်နိုင်ဖို့အင်မတန်ခဲရင်လေလို့ကျွန်တော်အနေနဲ့အလိုမြင်ပါလိမ့်မယ်
။ရွှေဘိုထောင်စုပူမှုဖြစ်စဉ်မှာလူမှုကွန်ရက်မှာ live link ခဲ့တဲ့အချင်းတော်တုံးနဲ့အချင်းတော်မှာတားမြစ်ပိတ်ပင်ထားတဲ့ပစ္စည်းတွင်းနဲ့အချင်းတော်ဝန်ထမ်းတူကိုအချင်းတော်အပ်ဝေပုံမှန်40နှစ်နဲ့ရေးယူဆောင်ရွက်ထားပါတယ်။အချင်းတော်အပ်ဝေပုံမှန်40နှစ်ဟာပြစ်မှုထင်ရှားရင်ထောင်နဲ့အများဆုံး6လနဲ့ငွေတန်200ချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်။ဒီကနေ့ကတားအချင်းတော်စုပူမှုနောက်ဆုံးဖြစ်ခဲ့ပြီးတဲ့နောက်အချင်းနေတည်ငြိမ်အောင်ထိန်းသိမ်းနိုင်ပြီဆိုပေမဲ့နောက်ထပ်စုပူမှုတွေထပ်မဖြစ်ဖို့အတွက်ကိုတော့ထောင်တော်များများမှာလုံခြုံရေးဆက်လက်တင်းကျပ်ထားဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအချင်းတော်နဲ့လုံခြုံပေါင်း93ခုရှိပြီးအချင်းသား9000ကျော်ရှိပြီးအချင်းထောင်တွေထဲမှာရှိတဲ့အချင်းသားပမာဏထက်များပြားနေရလို့နိုင်ငံရေးအချင်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတော်သမ္မတအနေနဲ့ဧပြီလ16ရက်ကနေမေလ9ရက်နေ့ထိအချင်းသား23000ကျော်ကိုလူငင်းချင်းလာခွင့်3ချိန်ပေးခဲ့ပြီးတက်ကြီးရွယ်တွေ၊ကျန်းမာရေးမကောင်းသူတွေ၊အမျိုးသမီး၊လူငယ်တွေနဲ့မတန်ဆွမ်းချင်းသားတွေကိုရွေးချယ်ရေးမူဝါဒနဲ့အညီစီစစ်ပြီးပြန်လို့ပေးခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုလိုစုပူမှုတွေဖြစ်ပေါ်တာဟာအချင်းသားရွေးချယ်ပြန်လို့ရမှာပွင့်လင်းမြင်သာမှုမရှိတာကြောင့်လို့ဝေဖန်တာရှိတယ်လို့အချင်းသားစီစီကော်မတီဖွဲ့ဖို့တောင်းဆိုတာတွေလည်းရှိပါတယ်ခင်ဗျာ။
ကိုထဲအောင်ခန့်ပြောပြသွားတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပြဖို့လိုတဲ့နားဆင်လို့တဲ့တေးသင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ10ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍနဲ့အတူသုတဆုံလင်းအမေရိကန်တခွင်အစည်းအဝေးမှာအမေရိကန်ပြည်ထောင်စုမှမတန်ဆွမ်းသူတွေကိုအစိုးရကဘလို့ထောက်ပံ့မှုတွေပေးနေသလဲဆိုတာကိုအခုလိုနားဆင်ရမှာပ
ါကျွန်တော်တို့နိုင်ငံသားပြစ်ပြီးဆိုလို့ရှိရင်ပြည်စင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ကြီးငွေတွေကလည်းတိုးမြင့်လာတယ်တစ်ဆက်တည်းမှာပဲကျွန်တော်တို့ကဝင်းဝင်းနေတယ်လူတွေအတွက်ကိုဒီအိမ်ယာစီမံကိန်း
အမေရိကန်ကိုဒုက္ခသည်ဖြစ်နေရောက်ရှိလာသူကိုမိုးကျော်ကပြောပြတာကိုနှာစင်နိုင်ကြပါရဲ့ရှင်။နောက်ပိုင်းမှာသိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနှာစင်ရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မေလ၁၂ရက်နေ့ဟာမိခင်များနေ့ဖြစ်ပါတယ်။တင်ချဘာသာမှာပါရဂူဘွဲ့ရခဲ့တဲ့မိခင်ကိုအားကျဆန်ထားခဲ့တာကြောင့်တင်ချဘာသာကိုစီးပုခဲ့သူမြမအမျိုးသမီးမတ်မီမီအောင်ဟာအခုဆိုရင်NASA ခေါ်အမေရိကန်အာကာသစူးစမ်းလေ့လာရေးဌာနကွဲမှာလက်ထောက်မန်နေဂျာဖြစ်နေပါပြီ။သူဟာ JPL ရဲ့ထူးချွန်တဲ့အမျိုးသမီးစီးရင်မှာလည်းပါဝင်သူဖြစ်ပါတယ်။သူဟာ Mars 2020 Rover Mission ခေါ်အင်္ဂါဂျိုဘော်မှာစူးစမ်းလေ့လာဖို့နောက်နှစ်မှာလွှတ်တင်မဲ့ဂျိုဘော်သွားယာဉ်နဲ့တူမောင်းသူမဲ့ကင်းတောက် Drone ရဟတ်ယာဉ်တစ်မျိုးဖြစ်တဲ့ Mars Scouting Helicopter စီမံကိန်းကိုဦးဆောင်နေသူလည်းဖြစ်ပါတယ်။မိခင်ကိုစံထားပြီးဂျိုဘန်ခဲ့တဲ့မတ်မီမီအောင်ရဲ့ NASA မှာစွမ်းဆောင်မှုတွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
My mother, you know, got her PhD in math and in fact my motheris the first woman in Myanmar to get a PhD in mathematics and
ကျမရဲ့အမေကတင်ချမှာပါရဂူဘွဲ့ရခဲ့ပါတယ်တကယ်တော့ကျမအမေဟာတင်ချပါရဂူဘွဲ့ရတဲ့မြန်မာနိုင်ငံကပထမဆုံးအမျိုးသမီးဖြစ်ပါတယ်သူခေတ်တုန်းကမြန်မာနိုင်ငံကိုပြန်သွားပြီးတက္ကသိုလ်မှာစာတင်ကြားပို့ချတဲ့အခါအမေရိကန်ပြည်ထောင်စုကတင်ချဘာသာနဲ့ပါရဂူဘွဲ့ရလာတဲ့တဦးတည်းသောအမျိုးသမီးဖြစ်ခဲ့ပါတယ်ဒါကြောင့်ကျမဘဝမှာအတူယူအားကျစရာပုံကိုယ်တွေနဲ့အမျိုးသမီးတွေထဲမှာကျမအမိဟာကျမအတွက်အဦးဆုံးအားကျရတဲ့ပုံကိုယ်ဖြစ်ပါတယ်။ကျမအမိရဲ့တင်ချကိုညနိုးတံပိုးထားမှုကိုကျမအမွေဆက်ခံလိုက်တာပါ။အ
ဲ့ဒါကတော့ NASA ခေါ်အမေရိကန်အာကာသစူးစမ်းလေ့လာရေးဌာနရဲ့ Caltech ခေါ် California ဆက်မှုတက္ကသိုလ်မှာ JPL လို့တူောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်္ဂါဂျိုကိုလွှတ်တင်မှုအစီအစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ကသူ့မိခင်တင်ချာပါရဂူဘွဲ့ရတက္ကသိုလ်ဆရာမတူရဲ့ကျေးဇူးကြောင့်မိဖြစ်သူလဲတင်ချာဝါသနာပါပြီးအခုလို NASA American အာကာသလေ့လာရေးဌာနမှာတာဝန်ထမ်းဆောင်ဖို့ကြိုးပမ်းတက်လှမ်းနိုင်ခဲ့တာဖြစ်တယ်လို့ပြောပြခဲ့တာပါမိခင်လိုပဲတင်ချာကိုမြန်နိုးတဲ့အတိုင်းတင်ချာနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုလည်းသူစီးပူးခဲ့တယ်လို့မမီမီအောင်ကပြောပါတယ
် Finally I took some classes in signal processing communications
and ဒါကြောင့်ကျမကဆက်သွယ်ရေးအချက်ပြဆိုင်ရာဘာသာရပ်တွေကိုသင်ယူခဲ့ပါတယ်အာကာသစူးစမ်းမှုနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုယူခဲ့ပါတယ်ခြားမှာကျမကအားလုံးကိုသိနှစ်သက်ပါတယ်ကျမရဲ့မဟာသိပ္ပံဘွဲကဆက်သွယ်ရေးအချက်ပြအထူးပြုလေ့လာတဲ့ဘာသာရပ်ဖြစ်ပါတယ်
ဘွေရပြီးအကာသနဲ့ပတ်သက်လို့အလုတ်ကိုင်းရှာဖွေရမှာလေ JBL နဲ့အင်တာဗျူးရနိုင်မှုအတွေ့အစွမ်းကုန်ကြိုးပမ်းခဲ့တယ်လို့လေသူကအခုလိုရှင်းပြခဲ့ပါတယ
် Time came closer for me to interview with different places JPL was one of the places that came to campus
အလုတ်ကိုင်းဒီအတွက်အင်တာဗျူးဝင်ဖို့ပြင်ဆင်ရတဲ့အချိန်ရောက်လာပါတယ်အဲ့ဒီတည်းမှာ JBL လည်းပါဝင်ပါတယ်ကျမလည်းဒီအတွက်ကျောင်းသားဘဝမှာကျမကြိုးပမ်းခဲ့တဲ့ထူးချွန်မှုမှန်သမျှကိုပြသနိုင်မှုပြင်ဆင်ခဲ့ပါတယ်။နောက်ဆုံး JBL နဲ့အင်တာဗျူးရခဲ့ပါတယ်
။မမီမီအောင်ဟာ JBL ဌာနမှာ ထူးချွန်တဲ့မြို့သမီး14ဦးနဲ့တဦးအပါဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ် JBL ဌာနမှာအမျိုးသမီးထူးချွန်သူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမတ်မီမီအောင်အပါဝင်ဗီယက်နမ်ကလှစ်စီးပြေးဒုက္ခသည်ဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘောဒီးယားနိုင်ငံသူခနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြာဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတစ်နှစ်နေထိုင်ခဲ့ရာကလှစ်စီးပြေးဒုက္ခသည်ဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီးပြေးဒုက္ခသည်တွေလည်းပါဝင်တာတွေ့ရပါတယ်မြန်မာမျိုးသမီးမမီမီအောင်ကတော့အမေရိကန်အာကာသစူဇန်လေးလာရေးဌာန NASA မှာ JPL ရဲ့ Autonomous Systems ဌာနမှာလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်။လောလောဆယ်သူဟာ Mars Ingenuity ကိုစူဇန်လေးလာရမှာတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှာ Manager တူလည်းဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူတဲ့နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီး၈နှစ်အကြာမှာမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မလို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma Myanmar now called is very different. There were just very few things.that were available to regular families.
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျမ်းပြင်ကတာမန်ဒလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနေပါ။ကျမတို့စီမှာ TV မရှိပါဘူး။ရေဒီယိုဆိုလဲကိုဖွင့်ခြင်းတိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ခြင်းတွေကိုနားထောင်ခဲ့ရပါတယ
်။အကြက်တဲတွေကြားကသူအသက်၁၇နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှအလုပ်ရခဲ့ကြရာကသူကိုမလေးရှားရှိအင်္ဂလိပ်ကျောင်းတစ်ကျောင်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လေမိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသူဟာအီလီနွိုက်တက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံပွဲ့ရခဲ့ပြီး1990ခုနှစ်မှာတော့ကျက်စစ်အင်ဂျင်နီယာမဟာသိပ္ပံပွဲ့ကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုဘောမှာစူဇန်လေးလာဖို့2020မှာလွတ်တင်မဲ့ဂျိုဘောသွားယင်တွေမှာမောင်းတူမဲ့ဒရုန်းယင်အမျိုးအစားကိုတပါတီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဥဆောင်နေတာဖြစ်ပါတယ်သူတို့အဖွဲ့အနေနဲ့2020မှာအင်္ဂါဂျိုကိုလွတ်တင်မဲ့ Rover Cars စရုပ်ယင်နဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းတူမဲ့ဒရုန်းယင်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်ကကောက်တက်တက်သူကကြီးမှုတဲ့ရှင်လင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါလေ
It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover.
အင်္ဂါဂျိုမျက်နှာပြင်မှာသွားနိုင်တဲ့ Rover ယင်းလေးလေးလာဖို့ထွက်ခင်မှာမောင်းသူမဲ့ drone ယင်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါမောင်းသူမဲ့ drone ရဟတ်ယင်ကကြိုပြန်တမ်းပြီးပို့ပေးတဲ့ပုံတွေကို Rover မှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်
အင်္ဂါဂျိုဘောမှာလွန်ခဲ့တဲ့9နှစ်ကစူဇန်လေးလာဖို့ဆက်ရုပ်ရင်းတွေကို NASA ကလွတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွေးနေတဲ့မောင်းသူမဲ့ဒရုန်းယင်ဟာအင်္ဂါဂျိုကိုစူဇန်လေးလာရမှဆက်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလေ NASA သိပ္ပံပညာရှင်ဒေါက်တာဗဒေတာသင်က VOA ကိုရှင်းပြခဲ့ပါတယ
်လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုဘောကို Curiosity လို့ခေါ်တဲ့ကားစေရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပေါ်မှာအလုံးလုံးနိုင်ခဲ့ပါတယ်။အခုလောလောဆယ်ဒီ Curiosity ဆိုတဲ့ robot စေရုပ်ကလေးကစမ်းပြီးတော့တွားနေရတဲ့အခါကျတော့အချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေ။ဒါကြောင့်စေရုပ်ကလေးသိပ္ပံအချက်လက်စုဆောင်းဖို့အတွက်ကို စပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပူကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်အဲ့ဒါ1990လောက်ကျေက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ပို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူးအဲ့တော့2020အင်္ဂါဂျိုစက်ရုပ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အအူပြစ်တင်မှာဖြစ်ပါတယ်အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာဂါသသိပ္ပံဌာနကွဲရနေပြီးတော့ကြိုးစားနေပါတယ် Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်ဒီနေ့ကိုမိုင်းဝက်တာတာခီးလောက်ပဲရောက်နေနဲ့ဒီဟဲလီကော်ပတာလေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီဒီဟဲလီကော်ပတာကို2020မှာ Mars 2020 Robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ
်အင်အားကြိုးပေါ်မှာလည်လာဖို့2020မှာ NASA ကလွှတ်တည်မဲ့ Rover Robot စက်ရုပ်ရင်မစ်ရှင်နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH for Mars helicopter project ရဲ့ Mars scouting helicopter ဆိုတဲ့မောင်းသူမဲ့ drone ယင်ကိုအတူဆိတ်လို့နှိုင်းပဲအလားလာလဲရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စတန်းရမြည်ဒီဆိုတဲ့သူရစကားဟာမြန်မာမျိုးသမီးတဦးရဲ့အာကာသအောင်မြင်မှုကိုဖော်ကျူးရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလာတန်စီစဉ်ထုတ်လင်းပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ကြရပြီးတဲ့နောက်အခုသုတဆုံးလေအမေရိကန်တခွင်စီစဉ်ကိုလည်းထုတ်လင်းပေးပါမယ်ရှင်။အခုတစ်ပတ်မှာတော့မတန်ဆွမ်းသူတွေအတွက်အမေရိကန်အစိုးရရဲ့လူမှုဖူလုံရေးထောက်ပံ့တွေအကြောင်းနယူးယောက်ပြည်နယ်အယ်ဗာနီမြို့ကကိုမိုးကျော်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင်။
ကိုမိုးကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခသည်တယောက်အနေနဲ့စရောက်တဲ့အချိန်မှာပေါ့လေအစိုးရကဘလို့ထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
အမေရိကနိုင်ငံထဲကိုဝင်လာတဲ့ဒုက္ခသည်မှန်သမျှကိုဟိုပါပေါ့နော်ရောက်တာနဲ့တပြိုင်တည်းထဲကိုသူတို့ကစားဝတ်နေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် Medicaid တို့ကိုသူတို့ထောက်ပံ့ပေးတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကြတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတလုံးကပြေပေါ့ဗျာတလုံးကလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစည်းရင်းထဲမှာဝင်နေတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်စင်ပေါ့ဗျာအဲ့လိုမျိုးကိုကျွန်တော်တို့ကရှောက်ရတယ်အဲ့လိုရှောက်တဲ့နေရာမှာလည်းဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ
်ဆိုတော့ကိုမိုးကျော်ကအမေရိကကိုခုနလိုမျိုးပုံစံမျိုးနဲ့ဒီရောက်လာတယ်ဆိုတဲ့အခါကျတော့ဥမာဟိုငွေသားပေါ့လေလစဉ်ငွေချေးဘလောက်လောက်အထိအစိုးရထောက်ပံ့ပေးပါလဲ
ရောက်ခါသားကကျွန်တော်တို့ကဒုက္ခတဲ့အနေနဲ့ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်သို့တော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးမယ်သူတို့ရဲ့သတ်မှတ်ချက်ကအဲ့9နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကျရင်ပြင်ဆင်လာတာကို तू က900အထိတိုးမြှင့်ပေးတယ
်ဟုတ်ဒါကတော့ငွေသားအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ်တယ်
ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိတာဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်အသီးသန့်ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လကတက်တောက်အောင်စီမံပေးထားတာမျိုးကြီးလည်းရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပေးပါအောင်
ကျွန်တော်တို့နိုင်ငံသားဖြစ်ပြီးဆိုလို့ရှိရင်အဲ့ဒီခုနကတော့ဒီပြင်ဆင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ခြင်းငွေတွေကလည်းတိုးမြင့်လာပဲတစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီဟိုဝင်းဝင်းနေတဲ့ဂျူရီအတွက်ကိုဒီအိမ်ယာစီမံကိန်းတွေရှိတယ်အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလဲအဲ့အိမ်ယာစီမံကိန်းမှာပဲကျွန်တော်နေနေတာဆိုတော့ဟိုလာတာကိုကျွန်တော်တို့ကချိုးချိုးတာတာနဲ့ရတယ်ပြောရလို့ရှိရင်ဒီအိမ်လာကရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကအာပေးရတယ
်ဟုတ်ပြီကျွန်တော်အိမ်မှာတစ်ခုဖြတ်မေးချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လည်းတီးခြားထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတစ်လောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
ဟိုသူလူတယောက်ရဲ့အင်ဟိုသာဟိုဒီဝင်ဝင်ပေါ်မှာမူတည်ပြီးတော့သူတို့သတ်မှတ်တာရှိတယ်အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်တည်းရှိတော့ဆိုလို့ရှိရင်ကျွန်တော်ကဟို80ကျော်လောက်ရတယ်ဒါအစားအသောက်အတွက်တီးတဲ့အခုလို့အခုကျွန်တော်ကမိသားစုတွေပါရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တစ်လောက်ကိုကျွန်တော်က
300နီးနီးလောက်ရတယ
်မိသားစုကဘယ်နှစ်ယောက်ပါလဲ
မိသားစု4ယောက်ပ
ါကိုမိုးကျော်တယောက်တည်းနေတော့ကြတော့တလောက်ကို80ပဲပေးတယ်ဆိုတော့အဲ့တလောက်80နဲ့လောက်ရလားဗျအ
ာလောက်တယ်ဗျဘာလို့ဆို80ဗျဟိုမှာဒီဒါအစားအသောက်တော့က80ကျွန်တော်တို့ငွေသားတက်တက်က900 900ပေါ့နော်ဒီနိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်မလို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော်800နီးနီးရတယ်ဗျအ
ဲ့တော့နောက်တစ်ခုကကုနာလို့ပေါ့လေတံပိုးနှုံတက်တာတဲ့အင်အားစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကောကိုကဘာတွေပေးရလဲ
ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု4ယောက်ရှိတဲ့အတွက်အိမ်ခန်းနှစ်ခန်းပါတယ်နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖို့ပေးရမယ်ရေဖို့တော့ကျွန်တော်ပေးစရာမလိုဘာလို့ဆိုတော့အိမ်လာကတည်းကသူတို့ကတခါတည်းပါပြီးသားဖြစ်တယ်နောက်ဖုန်းဖို့ပေးရတယ်အဲ့ဒီနေရာမှာလဲကျွန်တော်ကနည်းနည်းလေးပြောချင်တာကဘာလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ငွေနည်းတဲ့လူတွေအတွက်ဆိုလို့ရှိရင်တစ်လကိုသူကတစ်ကြက်ပဲပေးရတယ်တစ်ဒေါ်လာပဲပေးရတယ်ဆိုတဲ့အားမျိုးတွေရှိတယ်နောက်ဒီမီးဖို့ဆိုရင်လဲအဲ့လိုမျိုးပေါ့ဝင်ငွေနည်းတဲ့လူတွေအတွက်ကိုဘယ်လိုဟောတာပေါ့ရှော့ပေးတဲ့ program မျိုးတွေလည်းရှိတယ်အဲ့ဒါလေးနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖိုးနဲ့ရေဖိုးနဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လာကဘလောက်လောက်ပေးရလဲ
အိမ်လာကကအခုကဟိုဥစားပေါ့ဟိုဝင်ငွေပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တော့ဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတော့ဆိုလို့ရှိရင်ကျွန်တော်အိမ်လာက35ဒေါ်လာပဲပေးရတယ်ဟိုမိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေဆိုတော့ကလေးတယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က50-55ဒေါ်လာလောက်ပဲပေးရတယ်သို့တော့အခုနောက်ပိုင်းမှာကျတော့ဒီမိမအလုတ်ထွက်လုတ်လိုက်လုတ်ပြီဆိုရင်ကျွန်တော်ရဲ့ဝင်ငွေကနည်းနည်းပိုလာပြီးတော့ကွာဝင်ငွေပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ
်ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆွမ်းတယောက်အတွက်အစိုးရကဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာနဲ့ကိုယ့်ရဲ့ကုန်ကြဈေးနဲ့ကာမိရဲ့လားလောက်ငါရဲ့လားဗျဟ
ိုအပေါ်အရှင်တော့မရှိဘူးဗျလောက်လောက်ငါငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးလေ
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာကတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကုအကူဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါပေါ့အခမဲ့ကြပ်တကွင်ရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်ကျမ်းမာရေးစစ်ဆေးမှုဆိုတာလုပ်ရတယ်အဲ့ရဒီကအစလုံးပိုင်ခွင့်ရှိတယ်နောက်ပြီးတော့ဥမာစေယုံစေကန်သွားလို့သေးဝယ်ရမယ်ဘာညာဆိုရင်လည်းဒီတံပိုးပေးစရာမလိုဘဲနဲ့ဟိုရရှိတယ်အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါလေလောက်ရတယ်ဗျာအဲ့ဒါဆိုလို့ရှိရင် तू ကသူ့ရဲ့ဥပဒေအရဒီလိုရှိတယ်ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာအဲကျွန်တော်ထင်တယ်100ကျော် 200 လောက်ပေးရမယ်အဲမျက်မှန်ဂိုင်းတဂိုင်းနေအဲ့ဒါဒီကို तू ကနှစ်နှစ်ကိုတစ်ကြိမ်လောက်ခွင့်ရှိတယ်မှန်ကဒီမှာ60ကျော်80ကျော်လောက်ပေးရတယ်တစ်ချက်ကိုပြောရရင်တော့မျက်မှန်လုပ်ရင်လည်းပေါ့ဗျာမရီကိတ်ကနေပြီးတော့ဒီကျမ်းမာရေးစောင့်ရှောက်မှုကနေပြီးတော့တာဝန်ယူပြီးတော့လုပ်ဆောင်ပေးထားတာမျိုးတွေရှိတယ်ဗျာ
။တွားရေးလာရေးအတွက်ကြတော့ခုနလိုမတန်ဆွမ်းနေတဲ့အတက်ပေါ့လေအစိုးရကအစဉ်ပြေအောင်ဘလို့စီစဉ်ပေးထားပါလဲ
။တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကတူမတူဘူးပေါ့ဗျာ။ကျွန်တော်ဆိုရင်တော့လမ်းတော့ရှောက်နိုင်တယ်လက်မရှိတာမျက်လုံးတိတ်မကောင်းတာတခုကလွဲပြီးတော့ကျန်တာကျွန်တော်လမ်းရှောက်နိုင်တာဟုတ်။ဆိုတော့တချို့လမ်းရှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပြီးသန့်ဒီဟိုဟာဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှဟဲ့လားဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလှလာကြိုပေးတယ်ဒီဝီချဲနဲ့ဝီချဲသမားတွေအတွက်ပေါ့နော်တွန်းလဲလက်တွန်းလဲသမားတွေအတွက်လဲအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီလမ်းခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုမှမောတွေဘာတွေသွားနေတယ်ဆိုရင်ဈေးတွေဘာတွေသွားဝယ်နေတယ်ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စန္ဒာတွေရှေ့ရောက်တဲ့အထိကိုပို့ပေးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုဟာပေါ့ဒေါ်လာပဲပေးရတယ်ဗျ။အဲ့ဒါပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ကျင်တယ်ဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
။ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်။ဆိုတော့ဒီတံတောင်စင်နာကနေပြီးတော့လက်မရှိဘဲနဲ့ဘယ်လိုမျိုးကားမောင်းလဲဆိုတော့နည်းနည်းရှင်းပြပေးအောင်
။ကျွန်တော်ကတော့ဒီလိုရှိတယ်ဗျ။ကျွန်တော်ကတော့လည်းဟို driver license ထုတ်ပေးထားတယ်။ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာ။ကားမောင်းအောင်လို့ကျွန်တော်ကဒီ license တွေပါတွေထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတောင်စစ်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကောက်ဝေးနားလေးကကျွန်တော်ကပြတ်နေတာဟိုဘယ်ဘက်ကြတော့တောင်စစ်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုတ်လုထားတဲ့သူတို့ gain လေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီ gain ထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
ုအောင်ရဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်လက်နားဆင်ရမယ့်တိတ်ပန်တဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြတ်သက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ငရင်အန္တရာယ်အချိန်မရွေးကြောက်အောင်နိုင်ခြေရှိနေတဲ့မြန်မာနိုင်ငံမှာမြစ်ဆုံဆယ်လို့စီမံကိန်းကြီးတွေအဆောက်အုံတွေပေါင်းဝင်သတိထားတဲ့တာတွေကိုအင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွင်ဆွေကပြောပြပေးမှာပ
ါဒါတော့ technical factor တစ်ခုအနေနဲ့စဉ်းစားကြရတာဖြစ်ပါတယ်ဆိုငလင်းလေးမဟုတ်ပါဘူးဒီကျွန်တော်တို့မြစ်ဆုံရဲ့နေရာကတခြားပြည်ရင်ငယ်လို့အမိတတ်မှတ်တဲ့ပြည်ရင်ငယ်ရှိပါတယ်အဲ့နားမှာတော့ဒီသခိုင်းတဲရင်နဲ့ဆိုလို့ဒီသခိုင်းတဲရင်ခွဲထွက်သွားတဲ့တဲရင်ငယ်လေးလည်းအများကြီးရှိတယ်။အဲ့တော့ငလင်းနေမဟုတ်ဘဲနဲ့မြေတူကလည်းရွေးရှားမှုရှိတယ်။အောက်က foundation ground လို့ခေါ်တဲ့အောက်ခံပြီးသားစီစစ်ဖို့လိုတယ်ကျွန်တော်တို့တည်သလောက်ဆိုလို့ရှိရင်တော့ဒီ supporting ဥစ္စာမျိုးကြီးကတကယ်တော့လည်းသိကြီးတော့ကောင်းလာတဲ့နေရာမျိုးတော့မဟုတ်ဘူး။ဘယ်နေရာမှာဆိုငလင်းရတော့ရှိနေ technical factor အနေနဲ့တော့သူကထပ်ပြီးစဉ်းစားဆိုလို့ရှိရင်တော့ဒါအရေးတကြီးစဉ်းစားသင့်ပါတော့။နောက်ပြီးတော့လူအများအောက်ဘက်မှာပြည်စည်းလာနိုင်တဲ့ပြစီတိကနိုင်တဲ့အခြေအနေကိုထည့်စင်ပြီးတော့တက်ချက်တင်လို့မဟုတ်ဘူး။များသောအားဖြင့်ဒီတိုင်းလိုရောင်းကလည်းရှင်ဝဲလောက်ပါတယ်။ဒါမှမဟုတ် ground ဒီအောက်ခံမိသားရဲ့ပြည့်ရည်ကြီးကလည်းရွေးရှားပြီးတော့ဆက်လျှောက်ရှားမှုကြီးရှိရတယ်။တစ်ပိုင်းပေါက်ပါတယ်။အဲ့တော့အဲ့ဒါတွေလည်းအများကြီးကျုံအဲ့ဒါကိုအခြေခံပြီးတော့လည်းကြောကြဆူကြတာလည်းဖြစ်ပါတယ
်။အခုမြစ်ဆုံဒေတာမှာလည်းဆင်ဆောက်တာမဟုတ်ဘူးပေါ့နော်။အော်မြန်မာနိုင်ငံကဒီစွန့်ရင်လိုအပ်ချက်တွေအရင်ကြီးနေတဲ့အခါကျတော့ရေအားလျှက်စစ်ထုတ်ဖို့အတွက်လုပ်နေကြပါတယ်။ဆိုတော့ဒီရန်လျက်စစ်ထုတ်လို့ရှင်ထဲ့သွင်းစဉ်းစားရမယ်အချက်လေးတွေကိုထောက်ပြပေးလို့ရမလားဆို
ကျွန်တော်တို့ဟိုတုံးပြရပါလေကျွန်တော်တို့ဆယ်ဒီဆောက်လို့ရှင်ဆယ်ဆိုတာကဒီ infrastructure မှာတော့အကြီးစားတွေပေါ့ဟိုရှေ့ရှေ့ကဆယ်ဒီဆောက်တင်နေရလေကျွန်တော်ငန်းလေးကိုအများနဲ့ထည့်ပြီးတော့ဆောက်လို့ရှိပါတယ်ကျွန်တော်သိရတယ်လို့ဆိုတော့ကျွန်တော်တို့လည်းဒီဆယ်ဒီမှာစဉ်းစားမိပါတယ်အခုချိန်ခါမှာတော့ပို့ပြီးတော့ရှေ့ဆက်တဲ့ပို့ပြီးတော့ပြည်စုံတဲ့ဒီငလင်းအချက်လက်တွေကိုစဉ်းစားပြီးတော့ထောက်တာပို့ကောင်းပါတယ်နောက်တစ်ခုကဒီငလင်းအချက်လက်တွေမဟုတ်ဘဲနဲ့ခုနပြောတဲ့ရှုပ်ရှားမှုရှိနိုင်တဲ့ဆဲရွေတွေကဒီဆဲမဆောက်ခင်ပေါ့လေးလာပြီးမှဆောက်ဖို့ခေါင်းပါနောက်ပြီးဆောက်ပြီးသားဆဲတွေကိုလည်းပြန်ပြီးတော့မှအမြဲတမ်း stability check ပေါ့လေသူရဲ့ design လို့သူရဲ့ stability ကိုပြန်ပြီးတော့မှဒီဖြစ်လာနိုင်တဲ့အတွေ့ရှိတာတိုင်းငလင်းအချက်လက်တွေကိုအခြေခံပြီးတော့ပြန်ပြီးတော့အမြဲတမ်းစစ်ဆေးပြီးတော့မှလိုအပ်တဲ့ဥစ္စာတွေထပ်ပြီးတော့ပို့ပြီးတော့ကောင်းလုပ်တင်ပါ
မြန်မာနိုင်ငံအတွက်ငင်းအန်ရဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှိနေတာဖြစ်ပြီးအခြေခံအားဖြင့်အပိုင်း၃ပိုင်းပိုင်းထားတာပါ
မြန်မာနိုင်ငံကိုတောင်မြောက်ကြည့်လိုက်လို့ရှိရင်ဒီအနောက်ဘက်ကနေအရှေ့ဘက်ကိုသွားလို့ရှိရင်အနောက်ဘက်မှာကျွန်တော်ရခိုင်ရိုးမတို့ချင်းတောင်တန်းတို့ဒါကတောင်တန်းတို့ဒီတောင်တန်းတွေရှိတဲ့အနောက်ဘက်တောင်တန်းများအပိုင်းပေါ့သူကအနောက်ဘက်ကအိန္ဒိယမြေလူကျက်နဲ့အရှေ့ဘက်ကဒီဘာမာပလိတ်လို့ခေါ်တဲ့ဒီမြန်မာမြေလူကျက်တို့တွန်းတိုက်လို့ဖြစ်တဲ့တောင်တန်းများအပိုင်းပေါ့သူတို့ကလှုပ်ရှားမှုကအများများခြားစုံတွေတခြားနယ်နိမိတ်တွေလှုပ်ရှားမှုကပိုပြီးတော့များဒုတိယကဒီဘာမာပြည်အလဲပိုင်းပေါ့ဒီစကိုင်းကျက်ရွေရှိနေတဲ့ဘာမာပြည်အလဲပိုင်းကသူကနေလဲနေနေပြီးတော့အထဲမှာကတော့စကိုင်းကျက်ရွေပြီးအနောက်ဘက်ကအိန္ဒိယမြေလူကျက်ကတွန်းတိုက်တဲ့တိုင်ကြောင့်ဖြစ်တဲ့တခြားကျွန်တော်တို့အညီမတက်သေးတဲ့ကျဲရင်ငယ်လေးရတယ်ရှိတယ်သူတို့ကလည်းနည်းနည်းတော့နိုင်တယ်ပြီးတော့ဘိုးယုံမဖြစ်သင့်ရှိတယ်ဘိုးယုံမကလည်းမြင့်တက်တဲ့ချစ်စဉ်ရှိတဲ့အခါကျတော့ဘိုးယုံမအတွင်းမှာလည်းလုပ်တယ်ဘိုးယုံမနောက်ဘက်အပတ်မှာလည်းလုပ်တယ်ဆိုတော့ဒီဒါမြန်မာနိုင်ငံအလဲပိုင်းရဲ့အနေထားပေါ့နောက်တစ်ခုကအရှေ့ပိုင်းပေါ့လေဒီရှမ်းကုန်းမြေမြင့်ကိုတက်လိုက်တာနေတယ်ရှမ်းကုန်းမြေမြင့်အတွင်းမှာလည်းငလင်းလုံးကျင်တဲ့ကျဲရင်ငယ်ရှိပါတယ်ဥပမာကြောက်တန်းပြည့်ရည်လို့ကျဲရင်အကြီးစားကြီးရှိတယ်2011ကတော့တာလီမှာတက်ချီလီနားမှာလုပ်တဲ့ဒီနာမပြည့်ရည်လို့ဒီတဲ့ရည်နဲ့အပြိုင်လေးကျွန်တော်တို့ကဟိုဘက်နောက်ကျွန်တော်တို့ဝမ်နယ်ဘက်မှာလည်းအဲ့လိုတဲ့ရည်အကြီးကြီးရှိတယ်။ကြံပြီးမြောက်ချွေလီပိတ်ချမ်းလို့ပါလို့ဆိုလို့ရှိရင်တဲ့ရည်အကြီးစားကြီးရှိပါတယ်။သူတို့ကလည်းသူကတီကြားရန်တရားပေါ့လေသူချစ်စင်နေတယ်သူလှုပ်တယ်။ကြံပြီးတော့ချုပ်လိုက်ရင်တော့၃ပိုင်းပေါ့လေနောက်ဖက်တောင်တဲ့များအပိုင်းအလဲပိုင်းနဲ့ရှေ့ဘက်ပိုင်းတီကြားစီသူတို့ရဲ့ဒီရန်တရားလေးရှိတယ်သူတို့ကလည်းလှုပ်ပါတယ်။အလှုပ်ဆုံးကတော့နောက်ဖက်ချွေတစ်နှစ်ကိုရရှိတဲ့ data ပေါ့ပြီးပြီးပြောရင်တော့ဒီပမာဏ6လောက်ကတော့တစ်နှစ်ကိုတစ်ချိန်လောက်လှုပ်တယ်မြန်မာပြည်အလဲပိုင်းကတော့နှစ်နှစ်ကိုတစ်ကြိမ်လောက်လုပ်တယ်ပမာဏ6လောက်ကဒီအရှိဘက်ချမ်းရတော့သွားတယ်10နှစ်တစ်ကြိမ်လောက်6နှစ်တစ်ကြိမ်လောက်လုပ်တယ
်မြန်မာနိုင်ငံကဒီငရင်အန်ဒီယကအချိန်မရွေးကြောက်ရောက်နိုင်တော့ဘလို့သတိပေးချင်ပါလဲဘာအချက်တွေသတိထားမလဲဘာလုပ်တင်လဲခုနကပြောတော့မန္တလေးဒီလိုမြေနုနေရာလေးတွေမှာအဆောက်မြင့်ကြီးတွေဆောက်တာတွေတိုးထည့်နေရာလေးတွေဆိုတာမျိုးပေါ့နော်အဲ့လိုမျိုးသတိထားမဲ့အချက်ကလေးတွေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့အုတ်ချုပ်မှုပိုင်းနဲ့ဒီအင်ဂျင်နီယာပိုင်းပေါ့လေဒီအုတ်ချုပ်မှုပိုင်းကတော့ကျွန်တော်တို့ကပြည်ရည်ဒီသာငလင်းဒီသာအန်ဒီအကြီးစားရှိနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့အုတ်ချုပ်မှုပိုင်းကဒါသိရှိပြီးတဲ့အခါကျတော့ဒီလိုအပ်တဲ့ထောက်ပံ့မှုလိုအပ်တဲ့ပြည်စင်မှုလိုအပ်တဲ့ထိန်းချုပ်မှုတွေပေးနိုင်မယ်လို့ပါပဲအင်ဂျင်နီယာပိုင်းကတော့အင်ဂျင်နီယာအများစုကတော့ဒ ီအလင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တည်ထားပြီးသားရပါတယ်။ဘာလို့လဲဆောင်းနေဆောင်းတဲ့ခါလဲဒီအင်ဂျင်နီယာအနေနဲ့ခံအောင်သူ support တဲ့ design တွေပါဒီမှာလဲဆက်သွင်းစဉ်းစားတာလည်းရှိပါတယ်။ဆိုတော့ level တောင်ကျွန်တော်တို့ဝင်ပါရနေပြီးတော့မှ ticket တန်ဖိုးပေးဖို့ပြောပါတယ်။နောက်ပြီးတော့ခုနပြောတဲ့အရေးကြီးတဲ့စက်မှုဇုံတို့ဥစားမျိုးရှောင်းလို့ဆေးလို့ဆိုတဲ့အရေးကြီးတဲ့အကြောင်းဖြစ်တဲ့ခါကြတော့ဒါသေးသေးချာချာစဉ်းစားပြီးတော့မှနေရာနဲ့အောက်ခံနေသားတို့အသေးချာလေ့လာပြီးဒီမှာအင်းနေချတာလို့စောက်လို့စောက်စောက်တာလို့တို့ရတဲ့ပြင်မှုတွေလို့ဟုတ်အဲတူးချင်းကြတော့ကျွန်တော်တို့ကနည်းနည်းချက်ပါတယ်ပြောလို့ဆိုတော့ကိုယ်ဆောင်ဘယ်နေရာမှာရောက်နေဆိုတော့ဒါပြင်နေရှင်းရမှပြောင်းနေမှာလေဒါမှတူးချင်းကြတော့ခက်တယ်ပြီးတော့ရှိဗီဇာအဆောင်နေကြတယ်ဟုတ်ခဲ့ပါတယ်မြန်မာပြည်ကတော်များများရှိဗီဇာအဆောင်နေဖြစ်နေတယ်ဖြစ်နေတဲ့အပြင်စောက်ပြန်နေပေါင်းတော့ကြားလက်ခါရတယ်သူတို့ရဲ့အရေးအပိုင်းချက်စင်းတယ်အဲဒါတွေကိုသိထားအောင်ကိုနေတဲ့အဆောင်ကအရေးသိချက်စင်းတယ်ဆိုတော့ဒီတော့အရင်ဆုံးလေ့လာဖို့ကိုယ့်အကူလေ့လာဖို့ပဲလိုပါတယ်ပြီးတော့ထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေကိုလေ့လာပြီးအဲဒါမှကိုယ်ကပြင်ရရောက်နေတဲ့ဆောင်းလေးသိထားဖို့လိုပါတယ်အဲ့တော့ဟောင်းသွားတဲ့အဆောက်အဦတွေကိုကျွန်တော်တို့ကအစ်စ်ပြန်ဆောက်ဖို့ဆိုတော့တချို့ကသေးပါတယ်စစ်စစ်နိုင်တဲ့လူတွေကတော့ဒီအချက်အလက်တွေသိရှိပြီးအားနည်းတဲ့အပိုင်းကိုပြင်ဆင်သွားဖို့လိုပါတယ
်အဓိကဦးစားပေးပြီးစောင့်ကြည့်ရမှာကကျောင်းတွေဆေးရုံတွေဖြစ်ပါတယ
်ကျွန်တော်ဆိုရင်ကအဓိကကတော့ကျောင်းတွေပေါ့လူအများနေတဲ့ဆေးရုံဒီရေဖြစ်ခဲ့တဲ့ငလင်းကြီးဖြစ်အောင်နေမှာကြည့်လို့လို့ဆိုရင်ဒီအထိကအများဆုံးကချောင်းတွေဖြစ်ပါတယ်ဖော်မီချောင်းတွေစာတင်ချောင်းတွေဖြစ်ပါတယ်တောင်ငင်းကြီးရဲ့အတွေ့အကြုံကလည်းစာတင်ချောင်းများပြားပြက်ပါတယ်ပုံမှန်လေးလို့1839ငလင်းဆိုလို့ဆိုရင်လည်းဖုန်းချောင်းအများစုကပျက်စီးပါတယ်အဲ့တော့လူများနေတဲ့အဆောက်အုံကိုကျွန်တော်တို့ပြန်ပြီးတော့စီစစ်တင်တယ်ပေါ့လေအဲ့ဒါအထူးသဖြင့်ကောက်ဝယ်ပေးတယ်ဒီဆေးရုံနဲ့ပြက်လို့မရပါဘူးပြီးရရဲစမ်းလို့ပဲအကူကြီးပေးမဲ့ဌာနနဲ့လည်းပြက်လို့မရသူတို့ကကုညီမဲ့လူတွေကုညီမဲ့လူကိုလည်းပြက်သွားလို့ရှိတယ်အဲ့နောက်စားကြအကုန်လုံးကပို့ပြီးဆိုးသွားတာပါလေဒါတွေကကျွန်တော်ကအင်တန်အရေးကြီးတဲ့ဆက်ပြင်ရမှာတော့ညာနဲ့ဆိုင်နဲ့တော့တုံးကြီးဆိုပါတော့ထူထောင်ထားတဲ့စနစ်တွေအင်တန်အရေးကြီးတဲ့ဆက်ပြင်သူတို့ဦးစားပေးတယ
်ဦးတန်လွင်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်
တော်ခင်မျိုးသက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာပါရှင်။မနေ့ဖန်စနေနေ့ညမှာကျမတို့ VOA ရဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်မှာရခိုင်ပြည်နယ်အတွင်းလက်နက်ကင်ပြည်ပခါတွေကြီးထွားလာနေတာနဲ့အရသားတွေထိခိုက်သိကျမှုဆုံးရှုံးပျက်စီးမှုတွေနဲ့ဖမ်းဆီးစစ်ဆေးခံနေရတဲ့အခြေအနေတွေအတွက်ဘယ်သူမှတာဝန်ရှိသလဲဆိုတာကိုဆွေးနွေးကြမှာဖြစ်လို့ပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုဆက်သွယ်နိုင်ပါတယ်ရှင်။ခု VOA ရဲ့တောင်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပါမယ်ရှင
်။တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဒေါ်လာ200ဘီလီယံလောက်တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ့သွင်းကုန်ကုန်တစ်ဆယ်ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိဒီကနေ့တိုးမြှင့်လိုက်ပါတယ်။အမေရိကန်ရဲ့လုပ်ရအပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့တရုတ်ကဒီကနေ့ပြောကြားလိုက်ပြီးလိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့ပြောပါတယ်။ဒါမှဒေါ်နယ်ထရမ့်ကတော့သွင်းကုန်ခွန်တိုးရတဲ့ပတ်သက်လို့ Twitter လူမှုကွန်ရက်ပေါ်မှာတောက်ချနေမိနစ်ထဲကတောက်လျှောက်ရေးသားနေပါတယ်။မမျှတတဲ့ကုန်သွယ်မှုမျိုးအဖြစ်မခံနိုင်တော့ဘူးလို့ဒါမှကပြောနေပါတယ်။ Washington မှာရောက်နေတဲ့တရုတ်ကုန်သွယ်ရေးအထူးညှိနှိုင်းရေးမှူးဒုတိယဝန်ကြီးချုပ်လျူဟေးနဲ့အမေရိကန်ကုန်သွယ်ရေးတာဝန်ရှိသူတွေကတော့ဒီကနေ့မှကုန်သွယ်ရေးကိစ္စသဘောတူညီမှုရဖို့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်ရဲသေးတော်မြို့နယ်ကြောက်တန်းရွာကဖမ်းဆီးခံထားရသူအမျိုးသားတွေနဲ့လူငယ်တွေအတွက်စိုးရိမ်နေအကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးယုံကပြောကြားလိုက်ပါတယ်။လက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်နေပုံရတဲ့လုပ်ရက်အတွက်အင်မတန်စိုးရိမ်နေလို့လူ့ခွင့်ရေးဆရာမဟာမင်းကြီးယုံပြောခွင့်ရ Rupert Goldville ကဒီ Switzerland နိုင်ငံ Geneva မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ Nigeria နိုင်ငံမှာတော့ Boko Haram စစ်သွေးကြွအဖွဲ့ကိုအစိုးရဘက်ကနေတိုက်ခိုက်ပေးနေတဲ့ဒေသခံလက်နက်ကိုင်အဖွဲ့တစ်ခုကစုဆောင်းထားတဲ့ကလေးငယ်900လောက်ကိုလွှတ်ပေးခဲ့တယ်လို့ကလေးငယ်များစောင့်ရှောက်ရေး UNICEF အဖွဲ့ကပြောလိုက်ပါတယ်။အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ဥက္ကဋ္ဌဟောင်း Man Hongwe ကိုအာဏာအလွှဲသုံးစားလုပ်မှုအာဂရီလိုက်စားမှုတို့နဲ့တရုတ်အစိုးရကတရားဝင်ဆွဲချက်တင်လိုက်ပါတယ်ရှင်။
တားချနေညာပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါရဲ့ရှင်မနေ့ဖန်စနေနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190ရုကနေနားဆင်နိုင်ကြပါတယ် VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.